အစ္စရေးကိုဒေါ်လာဘီလီယံနဲ့ချီတက်မှုရှိတဲ့ဘုံတွေနဲ့တိုက်လေတွေပေးပို့ဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်ကခွင့်ပြုလိုက်တယ်လို့ဒီကိစ္စနဲ့နှိစက်တဲ့သတင်းရင်းမြစ်နှစ်ခုကဝါရှင်တန်ပို့စ်သတင်းစာကိုအတည်ပြုထားချက်ကိုကိုးကားပြီးရိုက်တာသတင်းမှာစနေနေ့ကဖော်ပြပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်တဝန်းကနေအိုးအိမ်ဆွတ်ခွာထွက်ပြေးခဲ့ရတဲ့ပါလက်စတိုင်းတပ်သားကျော်ခိုလုံနေတဲ့ဂါဇာတောင်ပိုင်းအီဂျစ်နယ်စပ်ကရာဖာကိုအစ္စရေးဘက်ကမြေပြင်ထိုးစစ်ဆစ်ဆင်မဲ့အရေးအမေရိကန်အစိုးရစိုးရိမ်တကြီးနဲ့သတိပေးနေချိန်မှာပဲအခုလိုလက်နက်ပေးပို့တဲ့သတင်းထွက်လာတာပါ။လက်နက်ပေးပို့မှုနဲ့ပတ်သက်ပြီးသမရအေဘီရောကမှတ်ချက်ပေးဖို့ညှင်းဆိုခဲ့ပြီးဝါရှင်တန်ကအစ္စရေးတပ်ရုံးကိုလည်းမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့ချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ။အခုအစ်စ်ပေးပို့လိုက်တဲ့စစ်ရေးအကူအညီတွေထဲမှာပေါင်2004ချိန်ရှိ MK84 အမျိုးအစားဘုံကြီး1800ကျော်နဲ့ပေါင်904ချိန်ရှိ MK82 အမျိုးအစားဘုံအလုံး900ပါဝင်ကြောင်းတောက်ကြံနေကဝါရှင်တန်ပို့သတင်းစာကရေးပါတယ်။အစ္စရေးကာဝေးဝန်ကြီး UF Garland ကအခုသတင်းပတ်ထဲမှာဝါရှင်တန်ကိုတွားရောက်ခဲ့ပြီးအစ္စရေးရဲ့လက်နက်ဆိုင်ရာလိုအပ်ချက်တွေကိုအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးပြီးနောက်လက်နက်ထောက်ပံ့ရေးကိစ္စဖြစ်လာတာဖြစ်ပါတယ်များ